ဒီကနေ့1356ခုနှစ်ဘူတကူလာဇန်10ရက်နေ့စံတရနေ့1969ခုနှစ်အေဗီလာ18ရက်ဒီကနေ့4နာရီနဲ့10မိနစ်အချိန်မှာဘုန်းကြီးတို့တရားပွဲစသည်ညောင်းကုန်ညာဟမ်ညောင်းมาတယ်တဲ့ခိုင်ညောင်းရင်တရားဒီတည်းမဲ့အဆုံးသတ်လိုက်ကြအောင်မညောင်းဘူးတဲ့အဲညောင်းတဲ့လူကိုညောင်းတယ်ညောင်းတယ်လို့မှားတဲ့အဲတတိပဋ္ဌာန်၄ပါးဆိုညောင်းတာဝေဒနာနုဘသနာတတိပဋ္ဌာန်မှတ်လိုက်ဟုတ်ကဲ့လားဒုက္ခဝေဒနာဆိုတာနိဗ္ဗာန်တကားဖွင့်နေတော့မဟုတ်လားမှန်ပါဗျာတော့ရောက်ရထားပြီမပြောက်စေနဲ့မိနစ်30လောက်တော့ဟောရမှာပေါ့လေဟုတ်ကဲ့လားမှန်ပါဗျာနောက်နေ့တွေလည်းဟောဖို့ရှိသေးတော့ဟိုနဲ့ပြန်တပက်ခါဖိနှွဲကဟာအဲ့ဒါကြောင့်ချွေချွေတာတာချွေချွေတာတာဟောရမနော်ပြမန်းနဲ့အဲ့ဒီညောင်းတာပြမန်းတဘောအလောက်ကြီးထိုင်နေရတာအဲအဲ့ဒါကြောင့်သနာညာတာမဟာကရုဏာနဲ့နော်ဘာတရားဟောရဝိပန္နတတရားမနေ့ကသင်ညာဝိပန္နာသနဲ့စိတ်ဓာဝိပန္နာသပြောခဲ့ပြီဟုတ်တယ်မဟုတ်လားမှန်ပါပါဒီကနေ့ဘာဝိပန္နာသပြောရမလဲဒိဋ္ဌိဝိပန္နာသပြောရမယ်ဒိဋ္ဌိဝိပန္နာသပြောရင်အကျဉ်းချုပ်ပြောတာတောင်၃ရက်ပြောရလိမ့်မယ်နော်เออဟုတ်ပြီဒိဋ္ဌိဝိပန္နလာတဆိုတာအသည့်အမြင်အယူအဆမှားသည်တဲ့အယူဝါဒဖောက်ပြန်ခြင်းလို့ဆိုနိုင်တာပေါ့ဟုတ်ကဲ့လားအယူဝါဒဖောက်ပြန်ခြင်းဒါကြောင့်မလို့မှတ်မှားသိမှားအမြင်မှားလွယ်အောင်လို့အမြင်မှားပြောတယ်ဒိဋ္ဌိဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကအမြင်လို့ဒီလိုအဓိပ္ပာယ်ရတယ်မှန်ရတဲ့အမြင်မှန်ကန်တဲ့အမြင်ကောင်းတဲ့အမြင်မကောင်းတဲ့အမြင်မဖောက်ပြန်တဲ့အမြင်ဖောက်ပြန်တဲ့အမြင်တို့အမြင်လို့တည့်ရိုက်အဓိပ္ပာယ်ရတယ်အဲ့ဒါကမှအယူအဆအယူဝါဒလို့သင်လျောင်းပြောကြတယ်ဒါကြောင့်မလို့ဒိဋ္ဌိဝိပန္နတာဆိုတာအမြင်မှားခြင်းအယူဝါဒမှားခြင်းဖောက်ပြန်ခြင်းဟုတ်ကဲ့လားဒီတော့အယူဝါဒဖောက်ပြန်တာမှာမမှန်တဲ့အယူဝါဒမမှန်တဲ့အသိအမြင်မှန်သမျှဒိဋ္ဌိဝိပန္နတာကြီးပဲအဲ့ဒီဒိဋ္ဌိဝိပန္နတာအမြင်မှားအမြင်ဖောက်ပြန်လာတဲ့မှာအကြီးမားဆုံးအကြီးအကျယ်ဆုံးဒိဋ္ဌိ၃ခုကျန်ကန်ကဖော်ပြတယ်ဘာဒိဋ္ဌိတွေလဲဆိုတော့အာဟိတုကဒိဋ္ဌိအာကိရိယာဒိဋ္ဌိနတ္ထိကဒိဋ္ဌိအာဟိတုကဒိဋ္ဌိဆိုတာဟေတုအကြောင်းအကမကကရှိဟေတုကအကြောင်းရှိအာဟိတုကအကြောင်းမရှိလောကမှာဖြစ်ဖြစ်သမျှအရာတွေဟာအကြောင်းမရှိပါဘူးတဲ့အကြောင်းကြောင့်ဖြစ်တာမဟုတ်ပါဘူးသူပုံတော်သလိုဖြစ်တာပဲအဲ့ဒီအယူဝါဒကိုအာဟိတုကဒိဋ္ဌိခေါ်တယ်လူတယောက်ချမ်းသာတယ်အကြောင်းမရှိပါဘူးချမ်းသာတဲ့အခါသူချမ်းသာရင်ချမ်းသာသွားတာပဲ။ဘာကြောင့်မှမဟုတ်လူတယောက်ဆင်းရဲတယ်ဆင်းရဲတာလည်းအကြောင်းမရှိပါဘူး။သူကသူဆင်းရဲနေတဲ့အခါဆင်းရဲတာပဲအဆင်မပြေ။လူတယောက်ကုသိုလ်ကောင်းမှုတွေပြုနိုင်တယ်။သူကုသိုလ်ကောင်းမှုပြုနိုင်တာအကြောင်းမရှိပါဘူး။သူကသူပြုနိုင်တဲ့အခါပြုနိုင်တာပဲ။အဲဒါလို့ဘာပဲဖြစ်ဖြစ် ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်အကြောင်းမရှိဘူးပုံတော်သလိုဖြစ်တာပဲလို့ယူတဲ့အယူဝါဒကိုအဟေတုကဒိဋ္ဌိလောကမှာအကြောင်းမရှိပဲမြတ်ဖြစ်တာရှိသလား အခုဒီမှာပရိသတ်တရားနာနေတယ်တရားနာဖို့ဒီရောက်လာတာအကြောင်းရှိသလား ဘာအကြောင်းတော့တရားလိုလားတဲ့စိတ်မဟုတ်လားတရားလိုလားတဲ့စိတ်ဒီဟုသောအကြောင်းကြောင့်ရောက်လာတယ်ရောက်လာလို့တရားနာရတယ်တရားကိုလိုလားတဲ့စိတ်ကအကြောင်းဒီကိုရောက်လာခြင်းကအကျိုးအဲ့တော့အကြောင်းမရှိဘဲဖြစ်တာဟုတ်ကဲ့လားဟု
တ်ပါဘူ
းအဲ့ဒါလိုပဲအစစအရာရာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးပဲဒါကြောင့်မြတ်စွာဘုရားကလောကကြီးဟာကြောင်းကျိုးသဘာဝတရားကြီးတဲ့ဘာတဲ့တော့လောကကြီးဟာအကြောင်းရှိတော့အကြောင်းကြောင့်အကျိုးတွေဖြစ်အဲ့ဒီအကျိုးကတခါအကြောင်းဖြစ်ပြန်တော့နောက်တခါအကျိုးတစ်ခုကိုဖြစ်ပေါ်စေတယ်ပြီးတော့တခါနောက်တခါသူကအကျိုးဖြစ်ပြန်တော့အဲ့ဒီအကျိုးကနောက်တစ်ကျိုးတစ်ခုကိုဖြစ်ပေါ်စေတယ်အဲ့ဒါလို့နဲ့ကြောင်းကျိုးဆက်သွဲပြီးတော့လောကကြီးဆိုတာဖြစ်နေတာဟုတ်သလားအဲ့ဒါလို့ယူဆရင်အဟေတုကဒိဋ္ဌိဟုတ်သလားမဟုတ်ဘူးလားဒီတော့ယောဂီတို့အခုပဲကြည်စံမှာယောဂီတို့ပဲရွတ်ဖတ်လာတာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယတနံအဲ့ဒီမှာအဝိဇ္ဇာပစ္စယမသိလို့သင်္ခါရပြုလုပ်မိသည်သင်္ခါရပစ္စယပြုလုပ်ခြင်းဟူသောအကြောင်းကြောင့်ဝိညာဏစိတ်ဝိညာဉ်ဖြစ်ပေါ်သည်ဝိညာဏပစ္စယစိတ်ဝိညာဉ်ဟူသောအကြောင်းကြောင့်နာမရူပံနံဆက်ဆက်ရုပ်အဆက်ဆက်ဖြစ်ပေါ်သည်နာမရူပပစ္စယနံဆက်ဆက်ရုပ်အဆက်ဆက်ဟူသောအကြောင်းကြောင့်ဖတ်သောအာယုန်နှင့်တွေ့ထိမှုဖြစ်ပေါ်သည်ဖတ်သောပစ္စယအာယုန်နှင့်တွေ့ဆုံမှုသောအကြောင်းကြောင့်ဝေဒနာခံစားမှုဖြစ်ပေါ်သည်ဝေဒနာပစ္စယခံစားမှုဟူသောအကြောင်းကြောင့်တဏှာတာယာတတ်မဲ့မှုဖြစ်ပေါ်သည်တဏှာပစ္စယတာယာတတ်မဲ့မှုသောအကြောင်းကြောင့်ဥပါဒနာဆွဲလမ်းမှုဖြစ်ပေါ်သည်ဥပါဒနာပစ္စယဆွဲလမ်းမှုသောအကြောင်းကြောင့်ဘဝဆွဲလမ်းတာကိုရအောင်လုပ်တဲ့အလုတ်ခေါ်တဲ့ကာမဘဝဖြစ်ပေါ်သည်ဘဝပစ္စယပြုလုပ်မှုဟူသောအကြောင်းကြောင့်ဇာတိဘဝသည်ဖြစ်ပေါ်ရသည်ဇာတိပစ္စယဘဝသည်ဖြစ်ခြင်းကြောင့်ဇရာဥရသည်မရဏံသေးရသည်တောကောဆိုရင်ဘူတောကဆိုရင်ဘူဆွေရသည်ပရိဒေဝငိုကြွေးရသည်ဒုက္ခကိုဆင်းရသည်ဒေါမနတစိတ်ဆင်းရသည်ဥပါယတာစိတ်နှလုံးပြင်းစွာပူလောင်ပင်မညာရသည်ဘဝအသည့်ဖြစ်လိုက်တာနဲ့ပဲတဲ့ပူရတယ်နားရတယ်သိရတယ်ဆိုရင်ပူဆွေးငိုကြွေးကြရတယ်ကိုယ်ဆင်းရဲကြရတယ်စိတ်ဆင်းရဲကြရတယ်စိတ်နှလုံးပြင်းစွာပူလောင်ပင်မညာရတယ်ဆိုတဲ့အကျိုးတွေဖြစ်လာတယ်အဲ့ဒီတော့အဲ့ဒါတူတူဆိုလို့ရှိရင်မြတ်စွာဘုရားဗာမိတ်တာတော့အကြောင်းကြောင့်အကျိုးဖြစ်တာလောကဆိုတာအကြောင်းကျိုးဆက်သွယ်မှုသဘောတရားမျှပဲဟုတ်တယ်မဟုတ်လားမသိလို့ပြုလုပ်မိသည်ပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်ဆက်ဆက်ဖြစ်သည်နာယုတ်ဆက်ဆက်ကြောင့်အာယတန6ပါးဖြစ်သည်အာယတန6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည်တွေ့ဆုံမှုကြောင့်ခံစားမှုဖြစ်သည်ခံစားမှုကြောင့်တာယာတတ်မဲ့မှုဖြစ်သည်တာယာတတ်မဲ့မှုကြောင့်ဆွဲလမ်းမှုဖြစ်သည်ဆွဲလမ်းမှုကြောင့်ပြုလုံမှုဖြစ်သည်ပြုလုံမှုကြောင့်ဘဝသည်တဖန်ဖြစ်ရပြန်သည်ပြုလုံမှုကြောင့်ဘဝသည်ဖြစ်တယ်ဆိုတာသဘောပေါက်သလား ဘယ်လိုပေါက်တော့မနေ့ကမာလပါရိနတ်သားရဲ့နတ်သမီးကဘာဖြစ်တယ်လဲလူဘဝရောက်တော့ခင်မောဟောင်းနဲ့ပြန်မောင်းထုတ်ရဘာလို့ဤဆိုပြီးဘာတွေလုပ်တော့ကုသိုလ်ကောင်းမှုတွေလုပ်တယ်ဟုတ်တယ်မဟုတ်လားကုသိုလ်ကောင်းမှုတွေလုပ်တော့အဲ့ဒီကုသိုလ်ကောင်းမှုဆိုတော့အလောက်ကသူ့ကိုဘယ်ပြစ်တင်လိုက်တော့နတ်ပြည့်ပြစ်တင်လိုက်တော့နတ်ဘဝဇာတိမရဘူးလားအဲ့ဒါဘဝပစ္စယဇာတိဘဝပစ္စယပြုလုံးမှုသောအကြောင်းကြောင့်ဇာတိဘဝသစ်တဖန်ဖြစ်ရပြန်သည်အကြောင်းကြောင့်အကျိုးဖြစ်တာဟုတ်ကဲ့လားဘဝသစ်ဖြစ်ခြင်းကြောင့်ဥရသည်သေရသည်စိုးရိမ်ဘူးဆွေးငိုကြွေးကြရသည်ကိုယ်ဆင်းရဲကြရသည်စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတက်တက်ဖြစ်သောကြောင်းကျိုးဆက်သွဲမှုဒုက္ခအဆုအပုံကြီးဖြစ်ပေါ်လာသည်ဟုတ်ကဲ့လားဘာအဆုပုံကြီးလဲတော့ရှားဘူးလားအဲတော့ငါတို့စာမျက်နှာလေးများပြောနိုင်နေတာဘလောက်36ပါဗျာ36တည်းလှမ်းကြည့်ကြတာမဟုတ်လားမသိဘူးဘယ်နဲ့တော့ပါတဲ့တော့ခေါင်းစည်းရပဋိစ္စသမုပ္ပါဆိုတဲ့စကားလုံးကကြောင်းကျိုးဆက်သွယ်မှုတရားတဲ့ဟုတ်ကဲ့လားဥဒိဘေယပါပါတယ်တော့အင်္ဂလိပ်လိုတော့များသောအားဖြင့် dependent origination လို့ဘာသာပြန်ကြတယ် dependent origination ဆိုတာအစင်းစင်းအချင်းချင်းမှီသွဲပြီးတော့ဖြစ်ပေါ်လာတဲ့တရားတွေဘယ်လိုမှီတွေတာလဲဆိုအကြောင်းအကျိုးအနေနဲ့အချင်းချင်းမှီတွဲပြီးဖြစ်ပေါ်လာတဲ့တရားတွေစကားလုံးလေးလည်းမှတ်ထားကြပါတယ်တော့ dependent originationdefinite origination เนี่ยตะบี้တော့ก็တော့ตะคาตะยันลွယ်อ่องดีโลပြောတယ် the law of causal relation လို့ပြောတယ် the law of causal relation ကြောင်းကျိုးဆက်သွယ်မှုနေရာမှာပဋိစ္စသမုပ္ပါဟုတ်ကဲ့လားဂိုင်းဆိုသမ်းမှာမြန်မာပဋိစ္စသမုပ္ပါဟုတ်တယ်မလားမှန်ပါဗျာဆိုသဘောတည်းပြီးဆိုတော့စာအုပ်ထဲရှိတာနဲ့ရွတ်တာမျိုးမလုံးနဲ့ဆိုသီလို့ဆိုတာအဝိဇ္ဇာပေါ့ပြုလုပ်တယ်ဆိုတာသင်္ခါရပေါ့စိတ်ဝိညာဉ်ဆိုတာဝိညာဏံဝိညာဉ်ပေါ့နာယုတ်အဆက်ဆက်ဆိုတာနာမရူပံပေါ့အာယတန6ပါးဆိုတာသလာယတနပေါ့သ6လာယတနအာယတနသလာယတနအာယတန6အာယတန6ပါးသိသလားပါတယ်ပါလေအဲ့ဒီမျက်စိတွေနားတွေနှာတွေရှားတွေကိုယ်တွေစိတ်တွေဖြစ်လာတာအမိမောင်းနှင်းမှာနာမ်တွေဆက်ဆက်ရုပ်တွေဆက်ဆက်ဖြစ်လို့သာအချိန်ကြတော့အဲ့ဓာတွေပေါ်လာတာတဲ့ဟုတ်သလားအဲ့ဒါကိုပြောတာနော်နောက်အာယတန6ပါးဖြစ်တော့အာယုန်နဲ့တွဲဆုံမှုဖြစ်ရတယ်ဖတ်တာပေါ့အာယုန်နဲ့တွဲဆုံမှုကြောင့်ခံစားမှုဖြစ်ရတယ်အာယုန်နဲ့မှတွေ့ရင်တော့ကောင်းနိုင်ရင်လည်းခံစားမိပြီလေမကောင်းနိုင်ရင်လည်းခံစားမှုပြီလိမ့်မယ်ခံစားမှုဖြစ်တဲ့ဝေဒနာပေါ့ ခံစားမှုကြောင့်ตาရတတ်မဲ့မှုဖြစ်တယ်တဲ့ခံစားလိုက်ရတာ ਨੇ သဘောကျသွားတယ်သဘောကျတယ်ဆိုတော့လောဘပဲမဟုတ်လားตาရတာတတ်မဲ့တာဟုတ်တယ်မဟုတ်လားမနေ့အာယုံတော့ကဘာစားရတော့မကောင်းဘူးမဟုတ်လားဩကောင်းတော့သဘောမကျဘူးလားကောင်းနေဆိုတာဒုက္ခဝေဒနာကောင်းသောခံစားမှုဟုတ်တယ်မဟုတ်လားသဘောကျတယ်ဆိုတာตายาတတ်မဲ့တဲ့တဏှာเนาะကြာစံကြောပေါ်ตายาတတ်မဲ့တဲ့တဏှာဖြစ်သွားပြီဘာဖြစ်လို့တော့ကောင်းနေခံစားမှုခံစားလိုက်လို့ဟုတ်တယ်မဟုတ်လားဘာကြောင့်များကောင်းနေလို့ခံစားလိုက်တယ်လဲဆိုတော့အမှတ်လွတ်သွားလို့မဟုတ်ဘူးလားအမှန်မလွတ်လို့မလို့သေချာကြကြနာနာမှတ်ရင်တော့ကောင်းတယ်လို့သိပါမလားသ
ိပါဘ
ူးဗျာအဲအဲ့တော့ကောင်းတယ်လို့လျှောက်တာထောက်တော့အားဖြင့်တော့ဒီတန်ဃာတွေအမှတ်လွတ်နေပြီဟုတ်ကဲ့လားအဲ့လိုဆိုလို့ချင်းဟိုလိုတစ်မျိုးမပြောနိုင်ဘူးလားဘယ်လိုပြောရမလဲအရှင်သာမစားဘူးအသေးသာစားနေကြသည်မျောနေတာဩအေးအေးညောနေရတယ်သူကမျောဘူးတော့နော်ဒါကြောင့်မလို့သူကိုတွေ့ပြောပြတာနော်ခံစားမှုကြောင့်ตายาတတ်မဲ့မှုဖြစ်သည်ตายาတတ်မဲ့မှုဆိုတာတဏ္ဏตายาတတ်မဲ့တာတွေရမနေတော့ဆွဲလန်းလာရောအမလေးဒီကြာသံကြော်လေးနဲ့ဖြံများအကျိုးရင်ပိုကောင်းမှာနော်ရဆွဲလန်းနာမဟုတ်လားတရားတက်မလို့ဆွဲလန်းနေဆွဲလန်းနေအခါကျတော့ဆွဲလန်းနေဟာရအောင်လုပ်သည်ဆွဲလန်းနာကဥပါဒံရအောင်လုပ်တာကကာမဘဝဟုတ်ကဲ့လားဘယ်လိုရအောင်လုပ်တယ်လဲလို့ဆိုတော့ဆရာတော်လာလျှောက်တဲ့ဆရာတော်ဘုရားနဲ့ဖြံဒီလိုကြာသံကျော်ကျွေးဖို့ရမိဖို့ပြောပေးပါဦးဘုရားဟုတ်တယ်မဟုတ်လားကိုယ်လှုပ်လားနှုတ်လှုပ်လားနှုတ်အလုံးဝစီကမဟုတ်ဘူးလားအဲ့ဒီအလုံးဘာကြောင့်ဖြစ်ဆွဲလမ်းမှုလို့ဖြစ်အဲ့ဒီအလုံးကိုကာမဘဝခေါ်တယ်ဟုတ်ကဲ့လားအဲ့ဒီအလုံးကစေတနာအားကောင်းလို့ကောင်းတာဖြစ်ရင်လည်းကောင်းတဲ့စေတနာအားကောင်းလို့မကောင်းတာဖြစ်ရင်လည်းမကောင်းတဲ့စေတနာအားကောင်းပြီဆိုရင်အဲ့ဒီအလုံးကအခွန်းကမိန်းကလေးကိုနှက်ပြေပို့လိုက်သလိုချမ်းသာတဲ့ဘဝပဲဖြစ်ဖြစ်ဆင်းရဲတဲ့ဘဝဖြစ်ဖြစ်ဖြစ်ပို့လိုက်ကြောအဲ့ဒီချမ်းသာတဲ့ဘဝဆင်းရဲတဲ့ဘဝရတာကဇာတိဘဝသိဖြစ်တာမဟုတ်လားမှန်ပါဗျာလှုပ်လို့ဖြစ်တာမလှုပ်ရင်မဖြစ်ဘူးလှုပ်တာလည်းရည်ရွယ်ချက်ပါပြီးလှုပ်လို့မဟုတ်ဘူးလားဘယ်လိုရည်ရွယ်ချက်နဲ့တော့ကောင်းတဲ့ဘဝရရပါလို့ဤဆိုးတဲ့ဘဝရပါလို့ဤဟုတ်တယ်မလားအဲ့ဒီရည်ရွယ်ချက်နဲ့လှုပ်လို့ဘဝသိဖြစ်သည်ဘဝတွေဖြစ်ပြီဆိုလို့ရှိရင်တော့ဘာတွေဖြစ်ရမလို့ပါတယ်โอရမယ်နာရမယ်သိရမယ်ဟုတ်တယ်မလားအဲ့ဒီအတိုင်းအကြောင်းအကျိုးအဆက်ဆက်ဖြစ်တာကိုပဲဘဝသံသရာလို့ခေါ်တာမဟုတ်လားမှန်ပါဗျာအဲ့တော့အကြောင်းမရှိဘဲနဲ့ဖြစ်တယ်ဆိုတာဟုတ်ပါမလား
မှန်ပါဗျာ
မဟုတ်ရင်အဲ့ဒီအယူဝါဒမှန်တယ်ပြောမလားမှားတယ်ပြောမလား
မှန်ပါဗျာ
အကြောင်းမရှိဘူးလို့ယူဆတဲ့အယူမှအဟေတုကဒိဋ္ဌိဟုတ်ကဲ့လားဗာဒိဋ္ဌိတဲ့တော့အဲ့ဒါနဲ့ရှင်ရဲ့တခြားဒိဋ္ဌိတခုရှိသေးတယ်သူ့ကိုတော့ဒိဋ္ဌိကြီးသုံးပါးတဲ့တော့မသွင်းဘူးမသွင်းမိမယ်လို့ဒိဋ္ဌိကြီးသုံးပါးတဲ့ကနေပြီးဖြာထွက်တဲ့ဒိဋ္ဌိခေါ်တဲ့ဝိသမဟေတုဒိဋ္ဌိတဲ့ဗာဒိဋ္ဌိတဲ့တော့ဝိသမဟေတုဒိဋ္ဌိအဟေတုကဒိဋ္ဌိလဲဒိဋ္ဌိဝိပန္နတာပဲဝိသမဟေတုကဒိဋ္ဌိလဲဒိဋ္ဌိဝိပန္နတာဝိသမဟေတုကဒိဋ္ဌိဆိုတာမာသောအကြောင်းကိုလက်ညှိုးထုတ်ပြပြီးတော့အဲ့ဒီအကြောင်းကြောင့်ဖြစ်ကြတာလို့ယူဆတဲ့အယူဝါဒဟာဝိသမဟေတုကဒိဋ္ဌိမဟုတ်မမှန်သောအကြောင်းကို အကြောင်းအဖြစ်ယူဆတဲ့အယူအဆဟာဝိသမဟိတုကဒိဋ္ဌိဥပမာလူဘာလို့ဖြစ်တယ်လဲ
နည်းနည
်းခဏပြောတဲ့ကမ္မဘဝကြောင့်မဟုတ်လားကမ္မဘဝဆိုတာစေတနာသို့မဟုတ်ကံပဲမဟုတ်လားဟုတ်လားအဲ့ဒါကြောင့်ဖြစ်တယ်မဟုတ်လားအဲ့ဒါလို့ဖြစ်တယ်ဆိုရင်တော့အကြောင်းအကျိုးသဘာဝကြလားကြတယ်ဟုတ်ကဲ့လားဒါပြင်တချို့ကယူဆကြကြလို့ရှိတယ်မဟုတ်လားလူမကြောင့်ဖြစ်တယ်ဆိုတာတချို့အယူဆရှိသေးတယ်မဟုတ်လားဘာကြောင့်ဖြစ်တာလဲတော့သာဝရဘုရားသခင်ဖြန်ဆင်းလို့ဖြစ်တာမဟုတ်လားအဲ့လိုမယူဆဘူးလားသာဝရဘုရားသခင်ဝင်ဖြန်ဆင်းတော့လူဖြစ်လာတယ်အန္လာအရှင်မြတ်ဖြန်ဆင်းတော့လေလူဖြစ်လာတယ်မဟာဗြဟ္မာကြီးဖြန်ဆင်းတော့လေလူဖြစ်လာတယ်တဲ့သူတို့အကြောင်းကဘယ်နဲ့တုန်းအဲ့ဒီအကြောင်းမှန်လောက်လားတကယ်လို့သာအဲ့ဒီ creator ခေါ်တဲ့သာဝရဘုရားသခင်တို့အလားရှင်မြတ်တို့မဟာဗြဟ္မာတို့ဖြန်ဆင်းတာဆိုရင်တော့အကုန်လုံးချောချောလှလှဒီလေးကြီးဖြန်ဆင်းမှာမဟုတ်လားကဲအခုအကုန်ချောလားချောတာနဲ့မချောတာဘယ်ဟာများအဲ့နဲ့လားအဲ့ဒါမချောတာပါဖြန်ဆင်းထားတယ်ဆိုတော့အဲ့ဒီ creator ခေါ်တဲ့ဖြန်ဆင်းရှင်ရဲ့စေတနာညံ့တယ်လို့ပြောမှာပေါ့မဟုတ်ဘူးလားဒါပေမဲ့လို့အင်မတန်မြင့်မြတ်တဲ့ဖြန်ဆင်းရှင်ဆိုရင်တော့စေတနာညံ့မှာမလားမညံ့ရင်တော့အကောင်းကြီးဖြန်ဆင်းရမှာပေါ့မဟုတ်ဘူးလားအဲ့တော့အခုတော့အကောင်းကြီးမဖြစ်အဆိုးပါဖြန်ဆင်းထားတယ်ဆိုတော့ဒါဖြန်ဆင်းတာမဟုတ်ဘူးလို့မပြောနိုင်ဘူးလားဘုန်းကြီးငငယ်လေးရသုံးဟာရောက်တော့ကထမရဲ့အဲ့လောက်ပဲထင်တာပဲဟိုအခုမဟာဗန္ဓုလပညာနာကအီမန်နျူရယ်ချာစရာဘက်ပတိချာစအဲ့ဒီသွားပြီးတော့သင်းအုပ်ဘုန်းကြီးအမေရိကန်စီသွားပြီးဘုန်းကြီးဘိုင်ဘယ်သွားသင်တယ်သမကျမ်းစာသွားသင်တယ်အမေရိကန်ဘုန်းကြီးဆိုတော့လေသူတို့ကတော့လူပေါ့လေအဟသိတဲ့ဘောကြတာသူကအောင်းမိတယ်ဒီကူတော့ငါတို့ပဲပါတော့မယ်ပါတော့မယ်နဲ့ကဲအဲ့လိုအောင်မိတယ်။တခါတည်းရန်ဘုန်းကြီးမသွားနိုင်ဘူးနေမကောင်းထိုင်မသာဖြစ်တယ်ဆိုတော့အမကြောင်ကြောင်လာမေးစီရီပါရီပေးဆရာခေါ်ပေးရမလားတောင်လို့သေးအမလို့ပါဘူးလို့အဲ့လောက်ကြောင်ပြီးစိုက်တာသူစိတ်ထဲကတော့ပိုင်ပြီလို့အောင်မိတာအဲ့တော့ဘုန်းကြီးကတော့တခြားဟုတ်ပါဘူးအင်္ဂလိပ်စကားပြောချင်လို့ဒါကြောင်တက်တက်ဘိုင်ဘယ်သွားသင်တာသူနဲ့ကြတော့စကားပြောလို့ရတယ်တနေ့အဲ့ဒီဖြန်ဆင်းတဲ့ကိစ္စတွေပြောမိတဲ့အခါကျတော့ဘုန်းကြီးကပြောတယ်သာဝရဘုရားရှင်ဟာမဟာကရုဏာတော်သခင်မဟုတ်လားလို့တတ္တဝါများပေါ်အမနာသနာကျင်လာတဲ့ပုဂ္ဂိုလ်မဟုတ်လားဆိုဟုတ်တယ်တဲ့မဟာကရုဏာသခင်ပဲဒါဖြင့်မဟာကရုဏာသခင်ကကြားတွေရှင်သေးတွေမွေတွေဘာလို့များဖြန်ဆင်းပေးတော့လို့အဲ့ဒါတွေကတတ္တလူတွေကိုတတ္တဝါတွေကိုမွေရလဲကြိုက်တတ်တယ်ကြားလဲကြိုက်တယ်ရှင်နေရလဲကြိုက်တယ်ဆိုတော့အဲ့ဒါတွေတော့ဖြန်ဆင်းမှုမကောင်းပါဘူးခဏသူတွေ့သွားတယ်တွေ့သွားပြီသူ့မှာလည်းအဖြေရှိတယ်သူ့အဖြေကအဲ့ဒါကတဲ့လောကကြီးအလှဆင်မှုဖြန်ဆင်းတာပါတဲ့အဲ့လိုဖြေတယ်အဲ့တော့ဘုန်းကြီးကတဆင့်တက်တယ်အလှဆင်တယ်ဆိုတာအပြစ်ကင်းတဲ့အလှဆင်ရင်ကောင်းတော့ဘောလို့အခုကအပြစ်မှမကင်းတဲ့ဟာအလှဆင်တယ်ဆိုတော့သာဝရဘုရားသခင်ရဲ့မဟာကရုဏာကတန်မြတ်ရှိစရာဖြစ်နေတယ်ဒီခါကျတော့သူ့အဖြေမရှိတော့ဒီတော့ဖြန်ဆင်းခြင်းညောင်းဖြစ်ပေါ်လာတယ်ဆိုတော့အကြောင်းပြဟာလက်ခံနိုင်လောက်သလားလက်မခံနိုင်လောက်ဘူးလားအဲဒါကိုဝိသမဟေတုခေါ်တယ်လက်မခံနိုင်လောက်တဲ့အကြောင်းကိုအကြောင်းပြတဲ့အယူဝါဒတနည်းအကြောင်းမှားကိုအကြောင်းပြတဲ့အယူဝါဒအဲဒါလဲဒိဋ္ဌိဝိပန္နတပဲနာအကိရိယာဒိဋ္ဌိကြီးတုံးမရဲကိရိယာဆိုတာပြုကာမျှပြုကာမျှကိုကိရိယာလို့ခေါ်တယ်စကလုံးကတော့လူတွေသိထားတဲ့ကိရိယာဆိုတဲ့စကလုံးနဲ့အတူတူပဲအတိတ်ကိရိယာအနာဂတ်ကိရိယာပစ္စုပန်ကိရိယာဆိုတဲ့စကလုံးနဲ့အတူတူပဲကိရိယာပြုခြင်းပြုကာမတပြုကာမျှအဋ္ဌိဒိဗ္ဗယ်ပြုကာမအဲ့တော့အကိရိယာဆိုတာဘာလောက်လုံးတဲ့ လှုပ်လိုက်တာပဲရှိတယ်တဲ့အဲ့ဒီအလုပ်ကြောင့်အကျိုးမရှိဘူးတဲ့ဘာမှမဖြစ်ပေါ်ဘူးတဲ့အကိရိယာဆိုတာလှုပ်လိုက်တာပဲရှိတယ်လူသတ်လိုက်တယ်ပြီးပြီဒါသူဟာသူသေးတာတခြားပဲကိုယ်ကလှုပ်တာလှုပ်တာတခြားပဲလှုပ်ပြီးပြီးပြီးကောင်းတာမကောင်းတာရဲ့လို့မရှိဘူးအကျိုးဖြစ်ပေါ်တယ်မဖြစ်ပေါ်ဘူးလို့လည်းမရှိဘူးငွေတသိန်းလှူလိုက်တယ်ရှိလို့လှူလိုက်တာလှူပြီးပြီးသွားပြီအဲ့ဒါကြောင့်ဘာအကျိုးမှမရှိဘူးအဲ့ဒါကိုပြုကမတ္တမျှပဲလို့ယူဆတဲ့အယူအဆပြုကမတ္တမျှပဲဘာမှအကျိုးမရှိဘူးလို့ယူဆတဲ့အယူအဆအကိရိယာဒိဋ္ဌိဆိုလိုတာကတော့ကုသိုလ်ပြုလဲကုသိုလ်ကြောင့်ကောင်းကျိုးဖြစ်ပေါ်တာမဟုတ်ဘူးမဖြစ်ဘူးပြုပြီးပြီးရောအကုသိုလ်ပြုလဲအကုသိုလ်ကြောင့်မကောင်းကျိုးဖြစ်ပေါ်တာမရှိဘူးပြုပြီးပြီးရောဒါပဲအဲ့ဒါအကိရိယာဝါဒအကိရိယာဒိဋ္ဌိသူလဲပဲဒိဋ္ဌိဝိပန္နတာNow နတ္ထိကဒိဋ္ဌိအဲ့ဒီနတ္ထိကဒိဋ္ဌိကြတော့ကျေကျေပြန့်ပြန့်ဖော်တာရှိတယ်ဒါပေမဲ့လို့အချင်းချုပ်ပြောလို့ရတယ်နတ္ထိကဒိဋ္ဌိဆိုတာနတ္ထိဆိုတာမရှိတာနတ္ထိကဒိဋ္ဌိဆိုတာမရှိဘူးလို့ယူဆတဲ့အယူမှားဘာမရှိတာလဲလို့ဆိုတော့နတ္ထိဒိဏံပေးလှူခြင်းကြောင့်အကျိုးမရှိဘူးလေလှူခြင်းကြောင့်အဲ့ဒီအလှကြောင့်ရရှိမဲ့စီးပွားဥစ္စာပြည်စုံခြင်းခြားစားတဲ့အကျိုးတွေမရှိဘူးတဲ့။နတ္ထိယိဋ္ဌံကြီးကြီးကျယ်ကျယ်လှူလဲပဲဘာကျိုးမှမရှိပါဘူးတဲ့။နတ္ထိဟုတံပြုသင်ပြုတိုင်းလို့အဲ့ဝပြုတာတွေလည်းပဲဘာကျိုးမှမရှိပါဘူးတဲ့။ကိုယ်အင်းဧည့်လာတဲ့ကိုရှိလို့မလို့ပေးလိုက်ကျွေးလိုက်တယ်အဲ့ဒါဘာကျိုးမှမရှိဘူးတဲ့။နတ္ထိသုက္ကတဒုက္ခနာဏံကာမဏံဖလံဝိပါကောကုသိုလ်ကံအကုသိုလ်ကံတို့ရဲ့အကျိုးဆိုတာမရှိပါဘူးတဲ့။နတ္ထိအယံလောကောနတ္ထိပရောလောကောဒီဘဝဆိုတာလည်းမရှိဘူးတဲ့နောက်ဘဝဆိုတာလည်းမရှိဘူးတဲ့အကုန်လုံးမရှိပဲသူကနတ္ထိနတ္ထိနဲ့နတ္ထိအယံလောကောနတ္ထိပရောလောကောဒီဘဝလည်းမရှိဘူးနောက်ဘဝလည်းမရှိဘူးနတ္ထိဩပပတ္တိကသတ္တာဥပပပတ္တိတန်နေနဲ့ဘွားကနေဖြစ်တယ်ဆိုတာနတ်ပြမဆိုတာလည်းမရှိပါဘူးနတ္ထိလောကေသမဏဗျမနာသမ္မေကတာသမ္မာပဋိပန္နလောကမှာကောင်းကောင်းမွန်မွန်ကျင့်လို့ဘို့ကိလေသာငြိမ်းဆင်းရဲငြိမ်းတဲ့ယဟန္တာအရှင်မြတ်တွေဆိုတာသမဏဆိုတာဗြဟ္မဏဆိုတာမရှိပါဘူးအတွက်ကဘာအကုန်လုံးဘာမှမရှိတာလူရင်းကတော့သူပြောကြင်တာကအကြောင်းကြောင့်ဖြစ်တဲ့အကျိုးဆိုတာမရှိပါဘူးဒါပြောတာနတ္ထိကဒိဋ္ဌိသူပုံတော်သလိုဖြစ်တာပဲဘယ်နှပါလဲပါပါလဲအဲ့ဒါကိုနိယတမိစ္ဆာဒိဋ္ဌိသုံးပါးလို့ခေါ်တယ်။နိယတဆိုတာအပယ်ကျမှမြဲသောမိစ္ဆာမှားယွင်းသည့်ဒိဋ္ဌိအယူဝါဒများနိယတမိစ္ဆာဒိဋ္ဌိသေရင်အပယ်ကျမှမုတ်ချဖြစ်တဲ့အယူမှားများတဲ့။ဘာခေါ်တော့သေရင်အပယ်ကျမှမုတ်ချဖြစ်တဲ့အယူမှားများတဲ့။ဟုတ်ကဲ့လားအဲ့ဒီတော့မှတခြားဒိဋ္ဌိတွေအများကြီးဒိဋ္ဌိဆို64ပါးတောင်ရှိတယ်။ဒါတော့ဒီ3ပါးကတော့အပြည့်အကြီးဆုံးဘာကြောင့်အပြည့်အကြီးဆုံးလဲဆိုတော့စဉ်းစားကြည့်ပါလား။လှူလို့အကျိုးမရှိဘူးဆိုဘယ်သူလှူမလဲ။ပိုက်ဆံကုန်တယ်မလှူဘူးပေါ့။အကျိုးမှမရပဲနဲ့။တခါသူမြတ်တတ်လို့မကောင်းကျိုးမရဘူးဆိုလို့ရှိရင်တတ်ချင်ရင်တတ်နေတော့မှာပေါ့။မဟုတ်လား။အဲ့တော့အပြည့်တွေမကြီးဘူးလား။ဒါကြောင့်မလို့ဒီဒိဋ္ဌိကြီးတွေကနိယတမိစ္ဆာဒိဋ္ဌိတွေတဲ့သေတာနဲ့အပယ်ကျမှမုတ်ချဖြစ်တဲ့အယူမှားတွေတဲ့တခါဒီ3မျိုးလုံးက3မျိုးလုံးခွဲထားပြီမဲ့လို့သဘောကိုစဉ်းစားကြည့်တော့အားလုံးအတူတူပဲအကရိယာဒိဋ္ဌိပြုကမှတ်တာပဲပြုပြီးရင်ဘာမှဖြစ်ဘူးဆိုတာလည်းပဲအကြောင်းရောအကျိုးရောပယ်ထားတာမဟုတ်ဘူးလားအဟိတုကဒိဋ္ဌိအကြောင်းမရှိဘဲနဲ့ဖြစ်တယ်ဆိုတာလည်းပဲအကြောင်းလည်းပဲအကျိုးလည်းပဲအကြောင်းမှမရှိဘူးဆိုတော့အကျိုးရှိရောမလားမရှိတော့ဘူးဒါပဲထားတာပဲအဲနတ္ထိကဒိဋ္ဌိကလည်းလူချင်းကြောင့်အကျိုးမရှိဘူးဆိုတဲ့ပြင်အကျိုးပဲတဲ့ပြင်အကြောင်းကိုပဲရမရောက်ဘူးလားသုံးခုခွဲထားတော့လည်းပဲအဓိပ္ပာယ်ကသဘောအနေနဲ့တူတူပဲအကြောင်းအကျိုးကိုပယ်ထားတဲ့အယူမှားတွေဒါပဲအကြောင်းရောအကျိုးရောပယ်ထားတဲ့အယူမှားတွေအဲ့ဒါတွေဒိဋ္ဌိဝိပန္နတာဒီတော့ အဲ့ဒီအယူမှယူထားမိပြီဆိုလို့ရှိပြီဆိုရင်တော့မကောင်းမှုတွေလွယ်လွယ်နဲ့လုပ်မယ်ကောင်းမှုတွေပယ်လိုက်မယ်မဟုတ်ဘူးလားမကောင်းမှုတွေလွယ်လွယ်နဲ့လုပ်ပြီဆိုလို့ရှိရင်တော့အယူအဆမမှန်တာနဲ့မကောင်းကျိုးဆိုးကျိုးကမပေးဘဲနေတော့မှာလားမနေဘူးသူ့သဘာဝအရာအကြောင်းကြောင့်အကျိုးကဖြစ်ရမှာပဲဟုတ်ကဲ့လားအဲ့ဒါမကောင်းတာလုပ်လို့ရှိရင်မကောင်းကျိုးရမှာတော့သိကြတာပဲမဟုတ်လားအခုမပြောဘူးဆိုလို့ရှိရင်ဟိုနောင်နာကတရားနာပရိသတ်ရဲ့ပိုက်ဆံရေးတွေကကပိုက်နိုင်ကြီးပါလားမပြည့်မလဲအဖန်ဆိုင်ရမှာပေါ့ဝိုင်းမရိုက်တော်လှမဟုတ်လားအဲ့တော့ကပိုက်နိုင်ခြင်းဆိုတဲ့မကောင်းမှုအဒိဏာဒါနကအကြောင်းအဖန်ခံရခြင်းဆိုတဲ့ဆင်းရဲကအကျိုးအကြောင်းကြောင့်အကျိုးဖြစ်တာမဟုတ်လားအကြောင်းအကျိုးမှလွတ်တာရှိရဲ့လားမ
ရှိပါဘူး
မလွတ်တာမရှိဘူးဒီတော့အကြောင်းမရှိဘူးသူဟာသူဖြစ်ချင်းတယ်လို့ဖြစ်တယ်ပြုတ်လို့ရင်ပြုတ်လို့ခံမရပဲဘာဖြစ်ဘာကြောင့်လှုပ်လို့အကျိုးမရှိဘူးလို့ယူဆတဲ့အယူဝါဒနဲ့မကောင်းမှုအကုသိုလ်လှုပ်ရင်အဲ့ဒီမကောင်းမှုလှုပ်ခြင်းဆိုတဲ့အကုသိုလ်ကံဟူသောအကြောင်းကြောင့်မကောင်းကျိုးဆိုးကျိုးကတော့ရမှာပဲမဟုတ်လားသူအယူအဆကတခြားသဘာဝကတခြားမဟုတ်လားအယူအဆကသဘောမပေါက်လို့ဉာဏ်မမီလို့အယူအဆမှားနေတယ်သဘာဝကတော့သူ့သဘာဝအတိုင်းအကြောင်းအကျိုးသဘာဝအတိုင်းသွားမှာပဲမဟုတ်လားအဲ့ဒါကြောင့်အယူမှားကြီးနဲ့တောလို့တောင်းလို့လောက်ပြီဆိုလို့ရှိရင်တော့ဆင်းရဲကြိုးဆိုးကြိုးရစရာပဲများတယ်မဟုတ်လားအဲ့ဒါကြောင့်ပေါက်ပြန်တဲ့ဒီအယူမှဒိဋ္ဌိဝိပန္နတာပယ်ရှားဖို့မလိုဘူးလားအဲ့ဒါကိုကျမ်းဂန်ကဟိုတိညာဝိပန္နတာတုန်းကဗာနဲ့ဥပမာပြခဲ့တော့စာကြောရုပ်ဥပမာပြခဲ့တယ်ဟုတ်တယ်မလားစိတ်တဝိပန္နတာကြတော့ဘယ်ရဲ6တာနဲ့ဥပမာပြခဲ့တယ်ဟုတ်ကဲ့လားချုပ်မုတ်ကြီးအထ6တာဟုတ်လားချုပ်မုတ်က6တာလားစိတ်က6တာလားဘယ်သူကလှည့်စားတော့စိတ်ဒီနာဝင်စိတ်တာတတ္တမာရတဝိသေကတာသန္တာရမသန္တာဝန္တိသန္တာရမသန္တာဝန္တိအဝိတတုစိတ်ဒေနဝင်စိတာစိတ်ရဲ့အလှဲစားကိုခံရရကုန်သောမာရတဝိသေကတာကိလေသာမှန်ဤအလိုနိုင်ငံတို့လိုက်ကြရကုန်သောအဝိတ္တုပညာမဲ့သူလူမိုက်တို့သည်တန်တာရေတန်တရာ၌တန်တာဝန္တိမယမနာပြေလွှာကြရကုန်၏စိတ်ရဲ့အလှဲစားခံရလို့ကိလေသာမှန်ရဲ့အလိုနိုင်ငံဆိုတာကိလေသာမှန်ရဲ့အနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ်အလိုလိုက်ရတဲ့လူဟုသမျှဟာတဲ့လူမိုက်တေးတဲ့အဲ့ဒါကြောင့်မဲ့သူတို့ဟာတန်ត្រာထဲမှာတပြေးတည်းပြေးနေရတာတဲ့ရတ်တယ်လို့မရှိဘူးတဲ့တန်ត្រာထဲမှာတပြေးတည်းပြေးရတယ်ဆိုတာဘာလို့တဘဝပြေးတဘဝတဘဝပြေးတဘဝဆက်ခါဆက်ကဘဝတွေဖြစ်နေရတာဒါပြောတာမဟုတ်လားဘဝတွေဖြစ်သမျှလဲချမ်းသာကြီးပဲဒီလိုကိုဟမ်ဘယ်သူကပြောတော့ဘယ်တော့ကတော့ဟမ်အေးတို့ရှုပ်သွားပြီနော်မြတ်စွာဘုရားကမိန့်ကြတာမဟုတ်လားတန်ត្រာတဲ့မှာတဘဝပြီးတဘဝပြေးပြေးသွားနေရတာဆင်းရဲကြီးပဲဟုတ်ကဲ့လားဘယ်တော့ကမိတ်ကြလဲဆိုတော့ဘေဒေသနာမှာမိတ်ကြခဲ့တယ်လေငာနိုင်ပြီဤပုံဤနည်းဖြင့်ချမ်းသာမပဲဆင်းရဲသက်သက်ဖြစ်သောဒုက္ခအစုပုံကြီးဖြစ်ပေါ်လာသည်တဲ့တဲ့ပြောတော့သိပြီဟုတ်တယ်မဟုတ်လားဟာဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲသက်သက်ဖြစ်သောဒုက္ခအစုပုံကြီးဖြစ်ပေါ်လာသည်ဆိုတာအဲ့ဒါသံသရာကြီးပြောတာပဲမဟုတ်လားဟုတ်ကဲ့လားအဲ့တော့ဘဝတွေဖြစ်သမျှလည်းဆင်းရဲပဲအဲ့ဒီဘဝတွေဘာကြောင့်ဖြစ်တယ်လဲဆိုတော့မသိလို့ ဘာမသိတယ်လဲလို့ဆိုတော့ဘဝဖြစ်ရင်ဆင်းရဲတယ်ဆိုတာမသိလို့ဒါကြောင့်မလို့ဟိုမလပါရီနတ်သမီးလူပြေလူဖြစ်တဲ့အခါကျတော့နတ်သားစီမှာနတ်သမီးပြန်ဖြစ်ရရင်ငါတော့ကောင်းမှာပဲဆိုတာနတ်သမီးဘဝဆိုတဲ့ရုပ်ခန္ဓာနာမ်ခန္ဓာရရင်ဖြင့်ဆင်းရဲဘေးအုံးမှာပဲလို့သဘောမပေါက်လို့မဟုတ်လားအဲ့ဒီသဘောမပေါက်တဲ့အဝိဇ္ဇာကြောင့်နတ်ပြည်ယောက်ျောင်းကုသိုလ်ကောင်းမှုသင်္ခါရတွေလှုပ်သည်ဒီလိုမဟုတ်လားမသိလို့လှုပ်တယ်ဆိုတာအဲ့ဒါပြောတာဟုတ်ကဲ့လားဘာမသိလို့လှုပ်တာလဲဒုက္ခကိုမသိလို့ဟုတ်တယ်မဟုတ်လားဒုက္ခကိုမသိလို့မလို့အဲ့ဒီဒုက္ခရာကြောင့်အလုတ်ကိုလှုပ်တယ်အဲ့ဒါသင်္ခါရဟုတ်တယ်မဟုတ်လားအဲ့ဒီနတ်သမီးအဲ့ဒီအမျိုးသမီးဟာအဲ့ဒီအလုပ်တွေလွတ်လိုက်တာနဲ့ပဲသေတော့နတ်ပြည်မှာနတ်ရဲ့စိတ်ဝိညာဉ်နဲ့နတ်ယုတ်နာမဖြစ်ပေဘူးလားဖြစ်ပါပါဘုရားအဲ့ဒါသင်္ခါရပစ္စယဝိညာဏံသင်္ခါရပစ္စယနတ်ပြည်ယောက်ျောင်းကောင်းသောအလုပ်တို့ကိုလှုပ်ခြင်းညာဝိညာဏံနတ်ပြည်၌ပဋိသန္ဓေစိတ်ဝိညာဉ်ဖြစ်ရသည်မဟုတ်ပေဘူးလားဖြစ်ပါပါဘုရားပဋိစ္စသမုပ္ပါခက်သလားလွယ်လွယ်လေးเนาะဒီတော့အကြောင်းရှာတော့ခေါင်းမှာချာချာလဲဘာတွေ့တော့ဘာတွေ့တော့အဝိဇ္ဇာပေါ့မဟုတ်ဘူးလားအဝိဇ္ဇာဆိုတော့ဘာလဲမသိတာဟုတ်ကဲ့လားမသိတာမှအမှန်တဘာဝမသိတာမဟုတ်ဘူးလားအမှန်ကိုအမှန်အတိုင်းသိရင်ဖြင့်ဘဝရာကြောင်းအလုပ်လုပ်ပါမလားနတ်ဘဝရာကြောင်းအလုပ်လည်းမလုပ်ဘူးလူဘဝရာကြောင်းအလုပ်လည်းမလုပ်ဘူးတခြားဘဝရာကြောင်းအလုပ်လည်းမလုပ်ဘူးအမတ်တချို့များခွေးဘဝရာကြောင်းအလုပ်တောင်လုပ်ကြသေးအဲ့ဒါတွေ့ဘူးလားတွေ့ဘူးနော်ဘယ်တွေ့ဘူးမလဲတက္ကသိုလ်ဓမ္မသဘင်မှစနအောင်မဖတ်ဖဲနဲ့ပဲဟုတ်ကဲ့လားအဲတက္ကသိုလ်ဓမ္မသဘင်နှောင်းဖတ်ရင်တွေ့လိမ့်မယ်နော်ခွေးဘဝလူကျင်လို့ခွေးသွားဖြစ်ရတာနော်ထားကြပါစို့အဲ့တော့ဘဝဆင်းရဲလို့မသိတဲ့အတွက်ဘဝရာကြောင်းအလုပ်လုပ်တယ်အမှန်တိုင်းမသိတာရုပ်ဖြစ်ရင်ရုပ်ရဲ့ဖြစ်ပျက်ဆင်းရဲနာမ်ဖြစ်ရင်နာမ်ရဲ့ဆင်းရဲဖြစ်ပျက်ဆင်းရဲတွေ့ရမယ်ဒါကအဲ့ဒီဖြစ်ပျက်ဆင်းရဲတယ်မဟုတ်ဘူးဒုက္ခဒုက္ခခေါ်တဲ့အများသိတဲ့ဆင်းရဲအဖုံဘုံတွေ့ကြုံရအောင်မယ်။သာဒုက္ခ၊သမိဒုက္ခ၊ဇနီးဒုက္ခ၊အစာဒုက္ခ၊အဝတ်ဒုက္ခ၊အနေဒုက္ခနောက်ဆုံးမှအသေးတောင်မှပဲဒုက္ခရောက်။အဝေးသွားတာဟုတ်ဘူးလား။တော်တော်တော်အဝေးသွားတာ။တခါတခါဘယ်နေရာနေမှတော့မသိဘူး။မသိပဲမသွားလို့မသွားပဲနေလို့ရသလားဆိုတော့မရရအောင်ရှားသွားတာပဲအဲ့ဒီကစဒုက္ခရောက်တာဟုတ်လားအဲ့ဒီဒုက္ခကိုမသိတာအဝိဇ္ဇာဟုတ်လားအဲ့တော့မသိဘူးဆိုတော့အမှန်တဘာဝမသိဘူးဆိုတော့ဘာသိနေတာလဲအဲ့ဒီအမှားသိတာကိုဘာခေါ်လဲဝိပန္နာတာမဟုတ်ဘူးလားအမှားသိဆိုတာအသိမှားတာစိတ်ဓာဝိပန္နာတာဟုတ်ကဲ့လားအသိမှားတော့အမှတ်မှားတယ်သိညာဝိပန္နာတာတခါသိညာမှားပြန်အမှတ်မှားပြန်တော့တခါအသိမှားပြန်တယ်ဟုတ်တယ်မဟုတ်လားစိတ်ဓာဝိပန္နာတာအဲ့ဒါလို့အသိမှားအမှတ်မှားအယူဆမှားနေတာဟာအမှန်တဘာဝမသိတဲ့အဝိဇ္ဇာကြောင့်ဒီလိုမဟုတ်လားအမှန်တဘာဝသိတဲ့မသိတဲ့အဝိဇ္ဇာကိုပယ်နိုင်လို့အမှန်တဘာဝသိတဲ့ဝိဇ္ဇာတမာဒိဋ္ဌိအတိမံအမြင်မှန်ရရင်ဖြင့်သိညာဝိပန္နတာစိတ်တဝိပန္နတာဒိဋ္ဌိဝိပန္နတာဖြစ်မလားမဖြစ်ဘူးဟုတ်ကဲ့လားအဲ့တော့အဲ့ဒီဝိပန္နတာတွေမှောက်မှောက်မှားမှားဖောက်ဖောက်ပြန်ပြန်မှားမှားရင်းရင်းနေမဖြစ်ရအောင်အတိမံမှုအရေးကြီးတဲ့အတိမံအောင်ဘာလုပ်မလဲအရှိသမာဝကိုအရှိအတိုင်းသတိနဲ့စောင့်ရှုတဲ့အလုပ်လုပ်ရမယ်။အဲဒါလို့ဆိုရင်တဖြည်းဖြည်းစိတ်တည်ငြိမ်လို့သမာဓိအားကောင်းလာတာနဲ့အမျှအရှိကိုအရှိအတိုင်းသိတော့အမှန်သဘာဝသိရော ဒီလိုဆိုတော့အတိမားတွေလာအောင်မလား အမှတ်မားတွေလာအောင်မလား ဒီတော့အဲ့ဒီအတိမားအမှတ်မားအယူမားတွေပျောက်သွားအောင်လို့ပဲအခုနသာသနာလျှောက်တုန်းကပြောတယ်တတိပဌံ၄ပါးမြတ်တရားကိုဟောကြားချီးမြှင့်တော်မူပါဖေရာဟောကြားရုံနဲ့ပျောက်သလား ဘယ်လိုမှလဲကိုယ်တိုင်ကျင့်ကိုယ်တိုင်တွေးမှပျောက်သည်သို့သောမဟောကြားပဲနဲ့ကျင့်တတ်ပါမလားအဲ့တော့ဟောဖို့မလိုဘူးလား ဘယ်လိုဟောရမလဲလွယ်လွယ်လေးအရှိကိုအရှိတိုင်းရှုပေါ့မဟုတ်ဘူးလ
ား
ဘယ်လိုလဲဒါပဲလူရင်ကမဟုတ်ဘူးလားအကျေတဝင့်မြတ်စွာဘုရားဟောတာကတော့ဒီလိုဟောတယ်ဧကယနောယံဘိက္ခဝေမဂောသတ္တနာဝိတ္တရိယာသောကပရိဒေဝနံသမတိတ်ကမာယဒုက္ခဒေါမနသာနာအဋ္ဌင်ကမာယညာယတအဓိကမာယနိဗ္ဗာနတသစ္စိကရိယာယယတိတံသတ္တရောတတိပဋ္ဌာနာအာတာပိသမ္ပဇာနောတတိမာဝိနိယလောကေဘိဇာဒေါမနတံဝေဒနာတုဝေဒနာနုပတိဝိဟရတိအာတာပိသမ္ပဇာနောတတိမာဝိနိယလောကေဘိဇာဒေါမနတံစိတ်တေစိတ်တနုပတိဝိရတိအာတာပိသမ္ပဇာနောတတိမာဝိနိယလောကေဘိဇာဒေါမနတံဓမ္မေတုဓမ္မနုပတိဝိရတိအာတာပိသမ္ပဇာနောတတိမာဝိနိယလောကေဘိဇာဒေါမနတံအဲ့ဒီလိုအစာရည်ဖြင့်မြတ်စွာဘုရားသတိပဋ္ဌာန်၄ပါးကိုဟောတယ်ယုတ်ထင်ရှားဖြစ်ပေါ်ရင်ထင်ရှားဖြစ်ပေါ်တဲ့ယုတ်ကိုအရှိအတန်ရှုသိနေပါတဲ့ကာယ ानु ပသနာတတိပဋ္ဌာန်ခံစားမှုတွေဖြစ်လို့ရှိရင်လည်းကောင်းခံစားဆိုးခံစားမကောင်းမဆိုးခံစားပဲခံစားမျိုးမဆိုးခံစားတဲ့သဘောအနေနဲ့အရှိအတန်ရှုသိနေပါတဲ့စိတ်တွေဖြစ်ပေါ်လို့ရှိရင်လည်းစိတ်ကောင်းစိတ်ဆိုးကုသိုလ်အကုသိုလ်ဘယ်လိုစိတ်မျိုးမဆိုးဖြစ်သမျှတတိကပ္ပီအရှိအတန်ရှုသိနေပါစိတ်တ ानु ပသနာတတိပဋ္ဌာန်မြင်သဘောကြားသဘောနံသဘောစသဘောစိုက်တဲ့သဘောတွေဖြစ်နေလို့ရှိရင်လည်းသူ့သဘာဝအတိုင်းအရှိကိုအရှိအတိုင်းရှုသိနေပါဓမ္မနုပသနာတတိပဋ္ဌာန်ဟုတ်ကဲ့လားဘယ်နှမျိုးတော့ပါပါတော့အဲ့ဒီအတိုင်းသာဖြစ်ပေါ်တိုင်းသောယုတ်ဝေဒနာစိတ်သဘောဆိုတာတွေကိုမပြတ်မလားအရှိတန်ရှုပြီဆိုလို့ရှိရင်စိတ်တည်ငြိမ်လာမယ်တည်ငြိမ်လာပြီဆိုလို့ရှိရင်အရှိတဘာဝကိုအရှိတိုင်းသိရောဒီလိုသိပြီဆိုလို့ရှိရင်အတိမားအမှတ်မားအယူမားရှိအောင်မလားရှိပါဘူးဗျာဒါတွေပဲနိုင်တယ်လေဝိပ္ပန္နတာသုံးမလုံးပဲနိုင်သည်တကယ်လို့များမပဲနိုင်ရင်တော့မရှုလို့ပေါ့ဟုတ်လားအဲ့ဒါမရှုဘူးဆိုလို့ရှိရင်မသိဘူးအမှန်တဘာဝမသိဘူးအမှန်တဘာဝမသိဘူးဆိုလို့ရှိရင်တော့အမှားတွေမလုပ်ပေးဘူးလားအမှန်တဘာဝမသိတဲ့အတွေ့ကိလေသာတွေလောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်မောဟတွေဖြစ်မယ်မာနတွေဖြစ်မယ်မဖြစ်ပေဘူးလားအဲ့ဒါတွေဖြစ်ပြီဆိုလို့ရှိရင်တော့လောဘကြောင့်ဆင်းရဲလဲတွေ့ရမယ်ဒေါသကြောင့်ဆင်းရဲလဲတွေ့ရမယ်မောဟမာနကြောင့်လည်းဆင်းရဲတယ်တွေ့ရမယ်ဟုတ်ကဲ့လားအဲ့တော့အဲ့ဒါကိုမှကျန်ကန်ကတော့တခါတမျိုးပြောသေးတယ်ဘယ်လိုပြောသလဲလို့ဆိုတော့အဲ့ဒါလို့အမှန်တဘာဝမသိဘူးဆိုလို့ရှိရင်တော့စိတ်ဟာအလှဲ့စားခံရတော့တာပဲတဲ့အလှဲ့စားခံရတာသိလို့လားမသိလို့လား
သိလို့
အဲ့လှဲ့စားပြီဆိုလို့ရှိရင်တော့ဘယ်နှနည်းနဲ့လှဲ့စားတော့သုံးနည်းနဲ့လှဲ့စားတယ်ဟုတ်တယ်မဟုတ်လားဘယ်လိုသုံးနည်းနဲ့လှဲ့စားလဲအမှားမှတ်စေတဲ့နီးနဲ့လဲလှဲစားတယ်အမှားသိစေတဲ့နီးနဲ့လဲလှဲစားတယ်အမှားကိုယူဆစေတဲ့နီးနဲ့လဲလှဲစားတယ်ဒီလိုမဟုတ်လားအဲ့ဒါလို့အမှားမှားအမှားသိအမှားကိုယူဆပြီဆိုလို့ရှိရင်တော့တဲ့တန်ရောစင်တွေဖြစ်ပြီတဲ့ဘာတွေဖြစ်ပြီတဲ့တန်ရောစင်ဆိုတာဘာပါလဲမ သံသရာတွေကမလွတ်ရအောင်ချီနှောင်ထားတဲ့ကျိုးဟုတ်လားသံသရာတွေကမလွတ်ရအောင်ချီနှောင်ထားတဲ့ကျိုးဘယ်နှချောင်းရှိတယ်လဲဆိုတော့ဘယ်လောက်တုတ်တယ်လဲမမြင်ရအောင်ကိုသိတယ်ဟုတ်တယ်မဟုတ်လားအဲ့ဒီကျိုးဆယ်ချောင်းကဘာတွေတဲ့တော့ဒီမှာလေသောမုတ်တဲမှာမမျောစေရန်ကျိုးစေတံဧကံဖြတ်ရမည်ဓိဝီသီလပရိသာသာမအောက်ကျိုးမည်အောက်ကျိုးသီလကိုသာမလိုရာမရှိသည်သူမာရာကအရူပမာနာတုတံမည်သောရိသာသာအဝိသာအဲ့တော့ဒီနေ့အဲ့ဒီကျိုးဆယ်ကြောင့်ခေါင်းစဉ်ပြောလိုက်မယ်နှက်ပြန်ကြမှာသဘောတရားပြောကြရမယ်ဟုတ်လားကျိုးဆယ်ကြောင့်ဘလောက်တုံမှန်းတော့မသိဘူးဒါပေမဲ့ကျိုးနာမည်တော့သိထားရပထမဆုံးကဒိဋ္ဌိတဲ့ဒိဆိုတာဒိဋ္ဌိဒီနေရာမှာတော့ဗရဏာအဖြင့်သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိဒါကိုဆိုလိုတယ်ဒါပေမဲ့ဒိဋ္ဌိမှန်သမျှကျိုးကြီးပဲဝိဆိုတာကဝိသိကိစ္စဝိကဘာလဲဝိသိကိစ္စသီလဆိုတာကသီလဗတ္တပရာမာသသီလကဘာလဲသီလဗတ္တပရာမာသပဋိကကတော့ပဋိကပဲဒေါသကိုပြောတာဒေါသနဲ့ပဋိကအတူတူပဲဒိဋ္ဌိတံယောဇဉ်ဝိသိကိစ္စာတံယောဇဉ်သီလပတ္တပရာမာသတံယောဇဉ်ပဋိကတံယောဇဉ်ကာမကကာမရာဂတံယောဇဉ်ဟုတ်ပြီလားဘယ်နှချောင်းတော့အောက်ကျိုး၅ချောင်းအောက်ကျိုး၅ချောင်းတစ်ချောင်းချောင်းနဲ့အချီခံရပြီဆိုလို့ရှိရင်တော့ကာမဘုံတဲ့တဝဲလဲလဲနဲ့ဆင်းရဲပြီဥတော်တဲ့ကာမဘုံဘယ်နှဘုံကြာဘူးတော့ဆက်တဘုံမဟုတ်လားအပယ်လေးဘုံလူဘုံနတ်ချောက်ဘုံဟုတ်ကဲ့လားအပယ်လေးဘုံကဘာတွေတော့ဒိဋ္ဌာသူရကဲအခုဒီပြောခဲ့တဲ့အောက်ကျိုး၅ချောင်းနဲ့ကတစ်ချောင်းချောင်းမြမိပြီဆိုရင်တော့ငရဲမှလည်းကြာမယ်အသူရကဲလည်းဖြစ်နိုင်တယ်ပြိဋ္ဌာဘဝလည်းရောက်နိုင်တယ်တိရိစ္ဆာန်ဘဝမှာလည်းအချီခံရနိုင်တယ်လူဘဝမှာလည်းအချီခံရမယ်နတ်၆ဘုံတဘုံဘုံမှာလည်းအချီခံရနိုင်တယ်တဲ့ကာမဘုံတစ်ဆက်တဘုံမှာဒီကျိုး၅ချောင်းကချီထားတာတဲ့နောက်အဲ့ဒီကျိုး၅ချောင်းကဘာတွေပါလိမ့်မနော်တန်ယောဇဉ်ဆိုတဲ့စကားလုံးလေးထည့်ပေးလိုက်ပါဒိဋ္ဌိတန်ယောဇဉ
်ဒိဋ္ဌ
ိတန်ယောဇဉ်ဟောက်ကြလားအောက်ကြလားအထက်ကြလားဒီကြိုးတွေအချီခံရရင်ဘယ်ပုံတွေဖြစ်မနော်ကာမတစ္ဆေတဘုံမှာဖြစ်ပြီဟောက်ကြလားနာရူမရာဂတံယောဇဉ်အရူပရာဂတံယောဇဉ်မာနတံယောဇဉ်ဥဒ္ဒိစတံယောဇဉ်အဝိဇ္ဇာတံယောဇဉ်ကျိုးပဲနှစ်ချောင်းအထက်ကျိုးလားအောက်ကျိုးလားဒီကျိုးငါးချောင်းအချီခံရရင်ဘယ်မှာဖြစ်မလဲမြမဘုံမှာဖြစ်မယ်ဟုတ်ကဲ့လား
ဒီကျိုးငါးချောင်းအချီခံရရင်အောက်ဘုံတွေကတော့လွတ်သွားပြီဟုတ်တယ်မလားဘယ်ဘုံမှာအချိန်ခံရမလဲနော်အထက်ဘုံမှာအချိန်ခံရမည်ဆိုရူပရာဂတန်ယောဇဉ်ဝိသင်းရဲ့မှာမလွတ်ရအောင်ချီနှောင်တတ်တော် စဉ်ကျိုးဆယ်ကြောင်းဆိုသည်မှာဒိဋ္ဌိတန်ရောစဉ
်
သို新夜马အဲ့ဒီကျိုးတွေဘာကြောင့်အခြေခံရသလဲဆိုတော့ဝိပန္နတာ၃ပါးကြောင့်စိတ်အလှဲစားခံရလို့ဟုတ်ကဲ့လားဘာကြောင့်စိတ်ကအလှဲစားခံရသလဲဆိုတော့အမှန်တဘာဝမသိလို့ဒီတော့အမှန်တဘာဝသိအောင်အရှိကိုအရှိတဘာဝအတိုင်းရှုကြည့်ရင်ဖြင့်စိတ်အလှဲစားခံရပါမလားမခံစားရဘူးဆိုလို့ရှိရင်တော့ကြိုးတွေပါဖြစ်သွားမလဲထောင်းထောင်းပြတ်သွားမည်နဲ့ပြန်ကြမှာဆက်ပြီးကြိုးဖြတ်ကြရအောင်ဒီကနေ့တော့ကြိုးကိုပဲရေတွဲရနော်ဒါကြောင့်မကျလို့ဘုန်းကြီးတို့ပြိသတ်ဟာဝဆင်းရဲတဲ့မှာတဝဲလဲလဲနဲ့ဆင်းရဲသံသရာကြီးလဲနေအောင်ခြင်အောင်တတ်တဲ့ဒီတန်ရောစဉ်ကြိုးဆယ်ပါးကိုထောင်းထောင်းပြတ်ကြအောင်ဖြတ်နိုင်မှုအတွက်ယုတ်တဘာဝနန္တဘာဝအရှိကိုအရှိအတိုင်းရှုသိတဲ့ဝိပဿနာတတိသမာဓိဝိပဿနာဉာဏ်ကိုမိမိတို့သဏ္ဍာန်မှာထက်ထက်သဏ္ဍာန်ဖြစ်ပွားအောင်မပြတ်မလရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ကျိုးဆယ်ကြောင်းပြတ်ပြီးတော့ဝဆင်းရဲကလွတ်ရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။